ကျန်းပြည်နယ်ဒေသခေါ်ကရင်ပြည်အခြေစိုက်နိုင်ငံရေးဖွဲ့စည်းတွေဟာစစ်ကောင်စီအုပ်ချုပ်ရေးနဲ့အပြိုင်ကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ
ဒေတာအုပ်ချုပ်ရေးကိုပို့ပြီးစနစ်တကျလုပ်ဖို့ရည်ရွယ်တယ်လို့လည်းပြောဆိုထားပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုနှံလောင်တင်ပြထားပါတယ်ရှင်။ကရင်နီနယ်ဟာအာနာသိန်းစစ်ကောင်စီကိုလက်နက်ကိုင်ခုခံမှုအားကောင်းတဲ့ဒေတာဖြစ်တယ်လို့အခုအချိန်ထိကရင်နီနယ်မြေအများစုကိုမြန်မာစစ်ကောင်စီကထိန်းချုပ်လို့မရသေးပါဘူး။ထရိုက်ကော်မြို့ပေါ်ကလွယ်လို့နယ်မြေအတော်များများကိုဒေတာခံကာကွယ်ရေးအဖွဲ
တို့တိုက်ပွဲတွေရှိနေတာပါဒေသခံကာကွယ်ရေးအဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကန်တချို့ဦးဆောင်ပြီးကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကိုဂျွန်လ6ရက်နေ့ကဖွဲ့စည်းခဲ့ပြီးတဲ့နောက်အခုဂျွန်လ12ရက်နေ့မှာတော့တရားဝင်ထုတ်ပြန်လိုက်ပါတယ်IEC ဟာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေတွားတာမဟုတ်ပဲကရင်ပြည်နယ်အတိုင်းမခံကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်နေတဲ့အကြောင်း IEC ရဲ့တူဥက္ကဋ္ဌခွန်ဝီထူကသတင်းစာရှင်းလင်းပွဲမှာမီဒီယာကိုဖြေကြားသွားပါတယ
်ပြည်ညင်နဲ့ညီညွတ်အောင်ပြည်ညင်နဲ့ကန့်ညီအောင်ဒီ policy တွေအားလုံးကိုတော့ KSCC ကထိညိပြီးမှပေါ့နော်ဒီနီဥပဒေတွေကိုချမှတ်ထားပေးတာဖြစ်ပါတယ်။နောက်ကျွန်တော်တို့ရဲ့လုံဆောင်မှုတွေကိုလည်းအဆက်မပြတ်ပါဘူးเนาะ။ဒါ policy ပိုင်းဆိုင်ရာထိညိတာဖြစ်ပါတယ်ပေါ့เนาะ။ဆိုတော့ကျွန်တော်တို့ပြည်ညင်နဲ့ကက်ညီအောင်နံပါတ်3ကပေါ့เนาะ KSC ကဒါထိညိအောင်ပြီးမှာပေါ့เนาะ။သွားနေတဲ့ဟာဖြစ်ပါတယ်ပေါ့เนาะ။ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းမှုတွေအားလုံးကပေါ့เนาะပြည်ညင်နဲ့သုံးတရားပေါ့เนาะ။ဒီခြေဆက်မှုရှိပြီးမှာပေါ့เนาะ NUCC ရဲ့လမ်းကြောင်းနဲ့တော်လကောင်းပေါ့เนาะ။ဒါပြည်ပမှုမရှိသလိုကျွန်တော်တို့အခုလက်ရှိ IEC ဖွဲ့စည်းမှုတွေကလည်းပေါ့เนาะ။ဒါNUG နဲ့တုံတရားပေါ့နော်ဒီချက်ကိုတွေ့ဆုံပြီးမှာပေါ့နော်ဒီချိတ်ဆက်မှုတွေပေါ့နော်ဒါရှိလာနိုင်မယ်ပေါ့နော်ကျွန်တော်တို့ရဲ့ဒီနေ့ဖွဲ့စည်းမှုကိုလည်းသမရကြီးကနေပြီးမှာပေါ့နော်ဒါဖွင့်အပေးမိခုံးတွေပေါ့နော်ဒါပြောကြားပေးသလိုကျွန်တော်တို့ရဲ့ဖက်ဒရယ်ဝန်ကြီးဖက်ကပေါ့နော်ဒါချိတ်ဆက်သွားနိုင်မယ်အနီလန့်တွေကိုလည်းပေါ့နော် NUG ဖက်ကဒါစူးစမ်းပြီးမှာပေါ့နော်ပြင်ဆင်ထားတဲ့အခြေအနေမျိုးရှိပါတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အခုပြည်ညင်ကနေဖွဲ့ဆက်ပြီးမှာပေါ့နော်သွားတဲ့အခြေအနေမျိုးမရှိဘူးရိုးရတလို့နောက်နောက်ပေါ့နော်ဒီဟိုဗလဲပြင်ညင်ဖက်ကျော်လုံခဲ့တဲ့အခြေအနေမျိုးရှိခဲ့လဲ IEC ရဲ့အထက်မှာပေါ့နော် KSC ကပို့ပြီးမှပြင်ချောင်းပြီးမှပေါ့နော်ညနေဆောင်ရွက်တော့ဖို့ရှိပါတယ်ဆိုတဲ့အကြောင်းလဲဖြေကြလိုပါတယ်ခင်ဗျ
ကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကိုကရင်ပြည်နယ်ထဲမှာရှိတဲ့တိုင်းနာလက်နက်အစုအဖွဲ့တွေနဲ့ညနေတိုင်ပင်ဆောင်ရွက်ပြီးမှဖွဲ့စည်းတာလို့ဆိုပါတယ်စုပေါင်းကောင်းဆောင်မှုတွေတဲ့ကြားကာလပြည်နယ်အစိုးရတည့်အနေနဲ့အုပ်ချုပ်ရေးကိုဖော်ဆောင်ပြီးတော့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးကိစ္စတွေကိုအပြန်အလှန်ထိန်းချုပ်ပြီးတော့ပြည်နယ်ရဲ့တည်ငြိမ်အခြေအနေကိုကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းပြောသွားပါတယ်။လက်ရှိကရင်ပြည်နယ်မှာရဲတပ်ဖွဲ့အင်အား300လောက်နဲ့ရဲစခန်း6ခုကိုဖွဲ့စည်းထားပြီးဖြစ်တာကြောင့်တရားဥပဒေစိုးမိုးရေးကိစ္စကိုရဲတပ်ဖွဲ့နဲ့အတူဆောင်ရွက်သွားမယ်အကြောင်း IEC ရဲ့တူဥက္ကဋ္ဌခွန်မီထူကအခုလိုပြောပါတယ်။
ကျွန်တော်ပြည်နယ်ရဲ့အဲဒီမှာပေါ့နော်စီဒီအန်လောက်လာပြီးမှအခုဆိုရင်ပြည်နယ်ရဲပေါ့နော်ကျွန်တော်တို့စနစ်ကြဖွဲ့စည်းပြီးမှရဲအင်အား300နီးပါးနဲ့ရဲစခန်း6ခုလောက်ကိုပေါ့နော်ဒါစနစ်ကြဖွဲ့စည်းပြီးမှဒါရက်စီလာခဲ့တဲ့အတွက်ပေါ့နော်ရဲနဲ့သူတယောက်တည်းစုမှုရေးကိစ္စတွေကျွန်တော်တို့ဆက်လက်ပြီးမှဆောင်ရွက်ဖို့ရှိပါတယ်အဒီအပြင်ပေါ့နော်ပညာရေးအတွက်ပေါ့နော်ဒါချောင်းပေါင်း300ကျော်ပေါ့နော်ဆရာဆရာမသူ့ဒီကလေးတွေပေါ့နော်ကလေးပေါင်း3000ကျော်ရဲ့ပညာရေးတွေကိုကျွန်တော်တို့ရခင်နေ့ကပေါ့နော်လွှတ်ဆောင်ခဲ့တာရှိပါတယ်အခုနေ့လည်းဒီပညာရေးတွေကိုပိုအားဆိုင်နိုင်ဖို့အတွက်ဆရာဆရာမတွေကိုပိုပန့်ပို့နိုင်ဖို့အတွက်ကျွန်တော်ပြည်နယ်ဆွေရဖက်ကပေါ့နော်ဒါတာဝန်ရှိပြီးမှဒီလုပ်ငန်းစဉ်တွေကိုစနစ်တကျလွှတ်ဆောင်သွားဖို့ရှိပါတယ
်တရားဥပဒေစိုးမိုးရေးပညာရေးကျန်းမာရေးလုပ်ငန်းတွေကိုပုံမှန်တိုးတက်အောင်စနစ်တကျလှုပ်ဆောင်သွားမယ်အကြောင်းနဲ့လေကြောင်းရန်ကနေကာကွယ်နိုင်အောင်စစ်ဆောင်ပြည်သူတွေကိုကူညီနိုင်ဖို့အစီအစဉ်ဆောင်ရနေတယ်လို့လည်းပြောဆိုပါတယ်စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ဟာပထမဦးဆုံးဖြစ်လာတဲ့ဒေသအုပ်ချုပ်ရေးအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ကျန်းတဲ့ချင်းပြည်နယ်ကရင်ပြည်နယ်တို့မှာလည်းတီလိုကြားကာလအုပ်ချုပ်ရေးကောင်စီဖွဲ့စည်းပြီးတော့ကြေညာနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်